တရုတ်နိုင်ငံနဲ့ဟောင်ကောင်ကအမေရိကန်နိုင်ငံနဲ့ပို့တဲ့ပါဆယ်ချုပ်တွေကိုအင်္ဂါနေ့ကစပြီးတော့အရာရေးရပ်ဆိုင်ထားလိုက်တယ်လို့အမေရိကန်အစိုးရစာတိုက်ဝန်ဆောင်မှုလုပ်ငန်း USPS ကပြောလိုက်ပါတယ်။တရုတ်သွင်းကုန်တွေပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတစ်ဆယ်ရာခိုင်နှုန်းအခွန်2%ကိုတိုးကောက်အပြီးအခုလိုဖိတ်ပင်လိုက်တာပါ။ အဲ့ဒီအတွက်လည်းအမေရိကန်စားသုံးသူတွေအတွက်တရုတ်နိုင်ငံမှာထုတ်လုပ်တဲ့ကုန်ပစ္စည်းတွေတက်သွားနိုင်တာပါ။သွင်းကုန်ခွန်25%ကိုတိုးကောက်ခံရမယ်ကနေဒါနဲ့မက္ဆီကိုနိုင်ငံတွေကတော့အမေရိကန်နဲ့ညှိနှိုင်းပြီးတော့သွင်းကုန်ခွန်တိုးကောက်မယ်ကိစ္စကိုတလတာဆိုင်ငံ့ထားပါတယ်။အခုလိုအမေရိကန်စားတိုက်ကပြိပိမှုကြောင့်တရုတ်အွန်လိုင်းဈေးရောင်းတဲ့ကုမ္ပဏီတွေဖြစ်တဲ့တက်မှုနဲ့ရှိုင်း အတွေ့တရုတ်နိုင်ငံကဈေးသက်တိုင်းအဝတ်အစားတွေနဲ့ပစ္စည်းတွေကိုအမေရိကန်စားသုံးသူတွေစီကိုတိုက်ရိုက်ရောင်းချနေတာပါဒီကုမ္ပဏီတွေဟာဒေါ်လာ800အောက်တန်ဖိုးရှိတဲ့ပစ္စည်းတွေကိုအခွန်ကင်းလွတ်ခွင့်ပေးထားတဲ့စည်းကမ်းကိုအသုံးပြုပြီးတော့ကုန်ကျစရိတ်သက်တာအောင်ပစ္စည်းတွေကိုတရုတ်နိုင်ငံကနေအမေရိကန်စားတိုက်ဝန်ဆောင်မှုကိုတုံးပြီးတော့စားသုံးသူတွေထံတိုက်ရိုက်ပို့နေတာပါရှင်